ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရဖ်ဟာအမေရိကန်အစိုးရနဲ့ပါကစ္စတန်အစိုးရကြားဒီနှစ်ပိုင်းတွေအတွင်းမှာဆက်ဆံရေးအဖို့အထက်တွေရှိနေစေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကိုတင်းငွေရီနေကရောက်ရှိနေပါတယ်။ Mr. Sheriff ဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry နဲ့ဒီကနေ့တွေ့ဆုံပြီးတော့သမ္မတ Barack Obama နဲ့တော့ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ပါကစ္စတန်နဲ့အမေရိကန်ကြားဆက်ဆံရေးဟာ2011ခုနှစ်နဲ့2012ခုနှစ်တွေမှာပြဿနာတွေဇက်တိုက်ကြုံခဲ့ပြီးမှဒီနှစ်မှာတော့ပြန်ပြီးတော့အဆင်ပြေစပြုလာတာပါအစိုးရနှစ်ရက်ကြာဆက်ဆံရေးပြန်ပြီးတော့တိုးတက်လာတဲ့လက္ခဏာဖြစ်နေ2012ခုနှစ်မှာအယ်ကာအီဒါခေါင်းဆောင်အိုဆာမာ ဘင်လာဒန်ကိုပါကစ္စတန်နိုင်ငံအတွင်းအမေရိကန်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့မှုကြောင့်ဆက်ဆံရေးတင်းမာကုန်တဲ့အချင်းကားဆပြီးတော့ပါကစ္စတန်ကိုပေးနေတဲ့စီးရေးနဲ့စီးပွားရေးအကူအညီဒေါ်လာတန်1000ခွဲကျော်ပြန်ပြီးတော့ပေးအပ်ဖို့အမေရိကန်ကအဆုံးဖြတ်ခဲ့ပါသေးတယ်တချိန်တည်းမှာပဲအိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းကတော့ရုရှားနဲ့တရုတ်နိုင်ငံစီကို၄ရက်ကြာခီးစဉ်ဖြစ်နေဒီကနေ့ပဲနိုင်ငံကနေစတင်ထွက်ခွာသွားခဲ့ပါတယ်။အဲဒီနိုင်ငံတွေနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ဖို့တရုတ်အစိုးရနဲ့ကာလာကြာရှည်ဖြစ်ပွားနေတဲ့နယ်စပ်ပရိပခတ်ကိုပြောဆိုအဖြေရှာဖို့အခုလိုမျိုးခီးစဉ်သွားရောက်တာဖြစ်ပါတယ်။တင်းနှင်းလာနေကြရင်မော်စကိုမြို့တော်မှာရုရှားဝန်ကြီးချုပ်ဗလာဒီမီယာပူတင်နဲ့တွေ့ဆုံမှဖြစ်ပြီးတော့လက်နက်ဝယ်ယူရေးနဲ့ပတ်သက်လို့အဓိကဆွေးနွေးမှာပါ။အင်္ဂါနေ့မှာတော့ Mr. Sin ဟာတရုတ်နိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့စီးပွားရေးဆောင်ရွက်မှုတွေပို့ပြီးတော့နေနည်းကက်ကက်လှုပ်ဆောင်မှုနဲ့နှစ်နိုင်ငံကြားဆယ်စုနှစ်တခုကြာပြဿနာဖြစ်လာတဲ့နေဆက်အရေးကိစ္စသဘောတူညီမှုတစ်ခုရောက်ဖို့ဆွေးနွေးသွားမှာဖြစ်ပါရှင်